ေးစားတဲ့အလက်စာစီးပွားရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးနောက်စွမ်းအင်မူဝါဒရေးဆွဲရေးအတွက်အမျိုးသားကော်မတီနှစ်ရက်ကိုသမရဦးသိန်းစိန်အမိန့်နဲ့ဖွဲ့စည်းလိုက်တယ်လို့ဒီမျိုးသားယဉ်ကျေးမှုဗဟိုကော်မတီကိုလည်းပြင်ဆင်ဖွဲ့စည်းခဲ့ပါတယ်။အစ်စ်ဖွဲ့လိုက်တဲ့ကော်မတီနှစ်ရက်ဟာသမရဦးသိန်းစိန်ဆိုရရဲ့စီးပွားရေးပြုပြင်ပြားလဲမှုဆိုင်ရာရှီလန်းတရက်ဖြစ်တယ်လို့သမရပြောခွင့်ရသူကဆိုပါတယ်။ဒါပေမဲ့လည်းဒီကော်မတီနှစ်ရက်စလုံးမှာပညာရှင်အ ਨੇ ကျင်းမဲ့ပါပြီးတော့အများစုဟာအစိုးရဝန်ကြီးတွေနဲ့ဌာနဆိုင်ရာတာဝန်ရှိသူတွေပဲဖြစ်ကြပါတယ်။ဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့ကုသညူကဆက်ပြီးပြောပြပေးပါမယ်ရှင်။
နိုင်ငံတော်စွမ်းအင်မူဝါဒတွေကိုရေးဆွဲအကောင့်ထဲပေါ်မဲ့အမျိုးသားစွမ်းအင်စီမံခန့်ခွဲမှုကော်မတီနဲ့စွမ်းအင်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီနောက်ဒီအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဗဟိုကော်မတီနဲ့လုပ်ငန်းကော်မတီဆိုပြီးတော့ဒီသမရဦးသိန်းစိတ်အမိန့်နဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းများဖွံ့ဖြိုးရေးအတွက်ဗဟိုကော်မတီကိုသမရဦးသိန်းစိတ်ကိုယ်တိုင်ဥက္ကဋ္ဌဖြစ်နေဦးဆောင်ပြီးတော့စွမ်းအင်စီမံခန့်ခွဲမှုကော်မတီမှာတော့ဒုတိယသမရနှစ်ကနေပြီးတော့ဦးဆောင်ရမှာဖြစ်ပါတယ်။ဒီကော်မတီတွေဖွဲ့စည်းတာဟာသမရဦးသိန်းစိန်အစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုဆိုင်ရာအစိတ်ပိုင်းတရက်ဖြစ်တယ်လို့သမရပြောခွင့်ရသူဒုတိယပညာရေးဝန်ကြီးဦးရထွတ်က VOA ကိုပြောပါတယ
်ဒီကော်မတီတွေကတော့အဓိကတော့ကျွန်တော်တို့ဟိုရှေ့ပိုင်းမှာဟိုသမရကြီးတို့နဲ့ပြည်ထောင်စုဝန်ကြီးချုပ်တွေဝန်ကြီးတွေဟိုဒီနိုင်ငံတွေဆွဲခဲ့တဲ့ကျွန်တော်တို့ဖွံ့ဖြိုးရေးဟိုမဟာဗျူဟာစီမံချက်တွေရှိတယ်လေအပြီးခဲ့တဲ့လတုန်းကလုပ်ခဲ့တာပေါ့အဲ့ဒီဟာတွေကဆက်လုပ်ရမယ့်လုပ်ငန်းတွေကိုကျွန်တော်တို့ဟိုအောင်စားရှိနိုင်ပြည်နယ်မှုတွေဖွဲ့ရဖွဲ့ပါခင်ဗျာဟိုတမရကြီးရဲ့မိကုန်းထဲမှာလည်းငါသတိထားမိပါပါကျွန်တော်တို့ဟိုကက်ဘိနက်ကော်မတီတွေလည်းထပ်ပြီးတော့ဖွဲ့ပြီးတော့မှအောင်စားရှိနိုင်လုပ်တော်မှုရှိတယ်ဆိုတဲ့ကိစ္စကြီးဆိုတော့အဲ့ဒါအကြောင်းကျွန်တော်တို့ဖွဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါပေမဲ့လည်းဒီကော်မတီနှစ်ရက်စလုံးမှာအများစုအားလုံးနီးပါးဟာပြည်တော်စုဝန်ကြီးတွေနဲ့အစိုးရဌာနတွေကတာဝန်ရှိသူတွေဖြစ်ကြပါတယ်ကျွမ်းကျင်သူပညာရှင်ကတဦးတလီပဲပါပါတယ်ဒါကိုကြည့်မယ်ဆိုရင်တော့လက်ရှိပြုပြင်ပြောင်းလဲရေးအဆင့်မှာပညာရှင်တွေကိုနေရာပေးလာပြီးမဲ့မူဝါဒချမှတ်တဲ့အဆင့်မှာတော့တိတ်ပြီးတော့မတွေ့ရသေးဘူးလို့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုဌာနအကြီးတန်းသုတေသီဒေါက်တာတင်မောင်တန်းကပြောပါတယ
်ပညာရှင်တွေပြောတာကိုတော့ဆွေရခအလေးနဲ့ထားပြီးနားထောင်လာတယ်လို့ထင်တယ်ဒါပေမဲ့ပညာရှင်တွေကအဆုံးဖြတ်ချက်ချနိုင်တဲ့အဆုံးဖြတ်ပေးနိုင်တဲ့အနေအထားကိုတော့ရောက်တာနည်းသေးတယ်လို့ပြောမှာပေါ့ဒါပေမဲ့တချို့ဝန်ကြီးဌာနတွေမှာတော့မကြသေးခင်ကခံထားခဲ့တဲ့ဝန်ကြီးပြောင်းလဲတွေမှာဆိုရင်တချို့နေရာတွေမှာပညာရှင်တွေကိုထည့်ပြီးတော့တုံးလာတာကိုတွေ့ရတယ်လေ
ဒီကော်မတီတွေဖွဲ့လိုက်ပြီဆိုတော့စီးပွားရေးပြုပြင်ပြောင်းလဲမှုကဘယ်လောက်ထိသွားနိုင်မယ်လို့မျှော်လင့်ရအောင်လဲဆိုတော့ကတကယ်တမ်းပြောရရင်တော့ဒီကော်မတီထဲမှာအစိုးရဖွဲ့ရလူတွေပဲပြန်ပါနေတာပါပြန်ပါနေတော့တကယ်တမ်းပြုပြင်ပြောင်းလဲမှုတွေပိုလုံနိုင်ဖို့လို့ရွေးချယ်တဲ့ဒီကော်မတီဖွဲ့တယ်တကယ်တမ်းဒီကော်မတီအနေနဲ့ပိုပြီးတော့လုံနိုင်မယ်လို့ယူဆပါမယ
်ကြည့်ရတာတော့ဝန်ကြီးဌာနတွေကြားထဲမှာပူးပေါင်းဆောင်ရွက်ရေးပေါ့ကောင်ကိုပို့ပြီးတော့မြင့်တယ်လောက်ကင်နေတဲ့အတွက်ကြောင့်မလို့ဒီလိုကော်မတီတွေဖွဲ့တယ်လို့ယူဆတယ်ပေါ့နော်အခုကြည့်လိုက်မယ်ဆိုလို့ရှိရင်ချုပ်ဝန်ကြီးဌာနတွေကနောက်ကျနေတာတွေရှိတယ်လေအဲနောက်ကျနေတဲ့အခါကျတော့တီးကြဝန်ကြီးဌာနတစ်ခုချင်းလိုက်ဆုံးဖြတ်နေတာမျိုးတွေအဲတွေ့နေရတယ်ဥမာအဖြစ်ဆိုလို့ရှိရင်အဲလူတွေနဲ့အများဆုံးထိတွေ့ရတဲ့ကျန်းမာရေးဝန်ကြီးဌာနတို့ပြည်နယ်ရေးဝန်ကြီးဌာနတို့ကပြည်ပြည်ကြောင်းလဲရေးမှာပါမလာဘူးလို့ဒါတော်တော်များများကလူတွေလူထုကလည်းကိုယ်တိုင်ပြောကြတယ်အစိုးရဌာနချင်းချင်းနဲ့မှလည်းအဲ့ဒီလိုပြောကြတာလေးကိုကျွန်တော်တို့ကြားရတယ်လေ
ဒီအသစ်ဖွဲ့စည်းလိုက်တဲ့ဒီကော်မတီနှစ်ရက်အပြင်မြို့သားယဉ်ကျေးမှုဘူးကော်မတီကိုလည်းပြန်လည်ပြင်ဆင်ဖွဲ့စည်းတဲ့အကြောင်းသမရယုံကထုတ်ပြန်ပါတယ်တနေ့တော့ကလည်းဒီလက်ပေးလက်ယူမှုအရေးယူဆောင်ရွက်ကော်မတီကိုသမရအမိန့်နဲ့ဖွဲ့စည်းခဲ့ပါတယ်သမရဦးသိန်းစိန်အစိုးရအနေနဲ့စီးပွားရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုစောင့်ရနေတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကတော့သမရဦးသိန်းစိန်နဲ့ပြည်နယ်နဲ့တိုင်းတွေကအစိုးရတာဝန်ရှိသူတွေပါတဲ့ဆွေးနွေးပွဲတရပြုလုပ်ခဲ့တယ်လို့ပဲအစိုးရဌာနတွေအားလုံးကအကြီးတန်းတာဝန်ရှိသူတွေပါဝင်တဲ့အလို့ယုံဆွေးနွေးပွဲတရလည်းပြုလုပ်ခဲ့ပါတယ်။အဲဒီမှာဒီပြုပြင်ပြောင်းလဲဆိုင်ရာအထူးသဖြင့်တော့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေပြုပြင်ပြောင်းလဲဆိုင်ရာကိစ္စရပ်တွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။